ရုရှားတပ်ဖွဲ့တွေဟာယူကရိန်းကျူးကျော်စစ်15လကြာလချိန်မှာစစ်ပွဲတွင်ဆုတ်ယုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ဒီအမားတွေကိုသင်္ကန်းစာယူပြီးသူတို့တပ်တွေရဲ့လက်နက်နဲ့စွမ်းဆောင်ရည်တွေကိုမြင့်တင်မှုတွေလုပ်နေပါတယ်ရုရှားဘက်ကမိုင်600ကျော်ရှိတဲ့ရှေ့တန်းစစ်မြေနှပြင်တလျှောက်အကာအကွယ်ခန့်ထက်တွေအခိုက်အမာတိစောက်ထားပြီးယူကရိန်းရဲ့တံပြန်ထိုးစစ်ကိုပြင်းပြင်းထန်ထန်ခုခံပွဲရှိပါတယ်ယူကရိန်းတပ်ဖက်ကလည်းကောင်းကောင်းပြင်ဆင်နေလို့အချင်းကြလာတာနဲ့အမျှဒီစစ်ပွဲဟာအချင်းအတော်ကြောင်အပြန်အလှန်တိုက်ပွဲတွေဆက်ဖြစ်ပွဲရှိတယ်လို့အမေရိကန်ပူးရဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မီလီကအင်ကာနေမှာ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသုံးသပ်ပါတယ်ယူကရိန်းရဲ့အသာချက်တစ်ခုဖြစ်တဲ့စစ်မြေပြင်သုံးမောင်းသူမဲ့တိုက်ခိုက်ရေး drone ယာဉ်တွေရဲ့ဆွမ်းဆောင်ရည်ကိုရှော့နိုင်ဖို့ရုရှားဘက်က electronic လက်နက်ကိရိယာတပ်ဆင်ပြီးပြင်ဆင်ထားပါတယ်။တခါစီးခစ်ကြံအင်အားဖြင့်ဘုံတွေနဲ့လက်နက်ခရမ်းတွေကိုအသုံးပြုပြီးပြစ်မှတ်တွေကိုအတိအကျလမ်းညွန်ပစ်ခတ်နိုင်တဲ့စနစ်တွေပြောင်းလဲအသုံးပြုကာသူတို့ရဲ့စစ်လေယာဉ်တွေကိုအန္တရာယ်မချရောက်စေဘဲပြစ်မှတ်တွေကိုချိန်ရွယ်ပစ်ခတ်နိုင်မှာဖြစ်ပါတယ်။ဒါအပြင်ရုရှားဘက်ကတပ်ဖွဲ့ဝင်အစီအတွက်တိုးမြင့်ခဲ့သလိုလက်နက်လည်းတိုးပြီးတက်ဆင်ထားပြီးဒီလိုနည်းပြူဟာအပြောင်းလဲကြောင့်ယူကရိန်းရဲ့တံပြန်ထိုးစစ်ကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးစစ်ပွဲကလည်းကာလရှည်ကြဖို့ရှိနေပါတယ်ရှင်။